မင်္ဂလာဒေ့ရှ်နိုင်ငံတွင်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကင်တွယ်တဲ့အနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအသွာလာကန့်သက်ထားတဲ့အကြောင်းတင်ပြပေးပါမယ်
။စကားတွေကနေအပြင်ကိုလုံးဝမထွက်ရဘူးခင်ဗျာ။နောက်စကားတစ်ခုနဲ့တစ်ခုသွားလာမှုလည်းတိုက်ချင်းကြပါလေခင်ဗျာ။ဒီတော့မနေ့ကပိုင်းကနာတပြောက်ပါဗျာ။အဲဟင်ဒီရနဲ့ငားဝင်လို့ရပါတယ်။တခြားဈေးဆိုင်တွေကတော့လုံးဝပိတ်ပြီးကြပါလေ။နောက်ညနေလေတပိုင်းတော့ဗောနာရီကျဲဟိုတနာရီတော့ဗောအဲဟိုဘင်းဒီရွာနဲ့ငားတွေပါတယ်ဝင်လိုက်ရပါတယ်နောက်ကနတ်တျောဆိုင်ရဖွင့်တယ်နောက်ပြီးတော့ပြန်ပိတ်ဆဲလိုက်ရပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကဘလူခါလီဒုက္ခသည်စခန်းမှာနေတဲ့ကိုအစ္စလမ်က VOA ကိုပြောပြခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကတနင်္ဂနွေနေ့အထိဆိုရင်ကူးစက်ခံအတည်ပြုလူနာ600ကျော်ရှိပြီး30ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ဒုက္ခသည်သိမ်းနဲ့ချီနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းအဝင်ထွက်ပိတ်ထားသလိုစခန်းတွင်းမှာလည်းဈေးဆိုင်တွေအချိန်ပိုင်းနဲ့သာဖွင့်ရပြီးလူစုလူဝေးမလုပ်ဖို့လည်းအစိုးရကညွှန်ကြားထားတာပါ။ရွင်ကြဒုက္ခတဲ့စခန်းတွေမှာလူတွေပြည့်ကျက်နေတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိုးရိမ်ချက်နဲ့ဆောင်ရွက်တာလို့ယူဆတဲ့အကြောင်းထိုင်းနိုင်ငံဘန်ကောက်အခြေစိုက်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာဒေတာဒွင်းယုံကအကြီးတန်းအကြံပေးကပြောပါတယ်။ PROB ရိုင်းကရွှေပြောင်းချေချမှုအခွင့်အရေးဆိုင်ရာအကြီးတန်းအကြံပေးဖြစ်ပါတယ
်။ Certainly I think the government of Bangladesh is very concerned about the possibility simply because
the country တွေမှာ coronavirus ကူးစက်ပြန့်နှံ့လာနိုင်တဲ့အခြေအနေမျိုးပေါ်မှာ Bangladesh အစိုးရကအကြီးအကျယ်စိုးရိမ်နေတယ်လို့သူယူဆကြောင်းပြောသွားတာပါ။စခန်းတွေကလူတွေအနေနဲ့ကျန်းမာရေးဆောင်ရှောက်မှုမပြည့်စုံတဲ့အခြေအနေမျိုးမှာတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေဖို့ဆိုတာကမဖြစ်နိုင်ကြောင်းဒီအခြေအနေကိုတုံ့ပြန်ကင်တွယ်တာမှာလူ့အခွင့်အရေးကိုအလေးထားဂရုစိုက်စေလိုကြောင်းဒီလူတွေကိုစမ်းသပ်စစ်ဆေးရေးကုသရေးနဲ့ဆောင်ရှောက်ပေးနိုင်ရေးအတွက်ကိုလည်းအသေးအချာကြက်ကြက်မမအာရုံစိုက်ဆောင်ရွက်ရမှာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုအဝင်အထွက်ပိတ်ပင်ထားတာဟာသတင်းတစ်ပတ်ကျော်ရှိခဲ့ပါပြီ။အနီးအနားစခန်းတွေကိုခြေလျင်သွားလာမှုတချို့ရှိပေမဲ့ခီးတဲ့တင်ကပြေးဆွဲမှုမရှိဘူးလို့လည်းဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလမ်ကပြောပါတယ်။စခန်းတွင်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကရောအကူအညီပေးရအဖွဲ့အစည်းတွေဘက်ကရောကိုဗစ် -19 နဲ့ပတ်သက်ပြီးအတိပေးဆွေးနွေးမှုတွေရှိပါတယ်။ဒုက္ခတဲ့စခန်းတွင်းကလူတို့အနေနဲ့လိုက်နာလှုပ်ဆောင်မှုရှိပါသလား
လက်တော်မတကနာစိတ်ကြံနဲ့စိတ်ကြောဘွားတွေအဲလက်ယုံတော့ပါတယ်ခင်ဗျာနောက်မြန်မာကိုပေါ်လာတော့လောက်မတ်စ်တော့လောက်တက်စီဘွားတွေညွန်ကြတော့ပါတယ်ခင်ဗျာနောက်လူစုလူဝေးမလုံးကြဘူးအဲလူတုံးနဲ့တူဘုံးပြကွာဘွားအဲနေကန်ဘွားတွေညွန်ကြတော့ပါတယ်ခင်ဗျာ
2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရိုဟင်ဂျာတွေကိုမြန်မာအစိုးရကပြန်လည်စီးစစ်ခေါ်ယူမယ်လို့ကြေညာထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်တင်မခံပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကဒုက္ခသည်စခန်းတွေမှာတိမ့်နေချီတဲ့ဒုက္ခသည်တွေနဲ့ပြည့်သိမ့်နေတာဖြစ်ပြီးဒီလူလူကြီးများမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုဖြစ်ခဲ့ရင်ထိန်းချုပ်ဆောင်ရွက်နိုင်ဖို့ခက်ခဲမဲ့အပေါ်ဒုက္ခသည်တွေကိုယ်တိုင်ကရောကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပါအကြီးအကျယ်စိုးရိမ်နေတာဖြစ်ပါတယ်အခုချိန်ထိတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကိုဗစ် -19 အတည်ပြုလူနာမရှိသေးပါဘူးရှင်ကျမတင်ကြီးထိုက်ပါ